မေရိကန်နဲ့တောင်ကိုရီးယားတို့ရဲ့လက်ရှိစီရေးလေ့ကျင့်မှုတွေအဆုံးသတ်တာနဲ့ဒုံးကျည်ဆန့်သတ်တာတွေရပ်ပါမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကအကြံပြုထားပြီးတာရိုပြစ်ဒုံးကျည်တွေဆန့်သတ်မှုအတွက်သူ့အခေါ်အသေးစားတောင်းပန်မှုတစ်ခုလုပ်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ခင်ရဲ့ပုဂ္ဂိုလ်ရေးပေးစာထဲမှာအခုလိုတောင်းပန်ထားတာလို့သမ္မတထရန့်ကပြောဆိုပြီးစီရေးလေ့ကျင့်မှုတွေအပြီးမှာတွေ့ဆုံဆွေးနွေးရေးပြန်ဆလုပ်တယ်လို့လည်းရေးထားတဲ့အကြောင်းပြောပါတယ်ပေးစာအရှိကြီးထဲမှာအများစုကတော့အထိပယ်မဲ့ပြီးကုန်ကြစီကြီးလာတဲ့စီရေးလေ့ကျင့်မှုအကြောင်းကိုမချေမနှက်ပြောဆိုထားတာလို့လည်းတမန်ထရန့်ကတွစ်တယ်လူမှုကွန်ရက်မှာရေးသားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကစီရေးလေ့ကျင့်မှုကိုတနင်္လာနေ့မှာစတင်ခဲ့တာဖြစ်ပြီးဩဂုတ်လ20ရက်နေ့မှာအဆုံးသတ်ဖို့ရှိပါတယ်။ဆွေးနွေးပွဲကဘယ်နေ့ဘယ်အချိန်လဲဆိုတာကိုတော့တမန်ထရန့်ကတိတိကျကျမပြောပါဘူး။တိတ်မထားခင်အချိန်အတွင်းကင်ဂျွန်အွန်းနဲ့တွေ့ဆုံနိုင်ဖို့မျှော်လင့်ပြီးနျူကလ িয়ার ကိစ္စနဲ့မြောက်ကိုရီးယားနိုင်ငံဟာကမ္ဘာမှာအအောင်မြင်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်လာစီမယ်ဆိုလဲသမ္မတထရန့်ကထပ်လောင်းပြောပါတယ်။ဒါရုပ်ပြဒုံးကျည်တွေမို့ဒီဆန်းသတ်မှုတွေကပြဿနာမရှိဘူးလို့လဲသမ္မတထရန့်ကပြောပါတယ်။ပင်လင်းတဲ့ဒုံးကျည်ဆိုင်ရာဆောင်ရွက်ချက်တွေတမ်းမြစ်ခံထားတဲ့မြောက်ကိုရီးယားရဲ့အခုလိုဒုံးကျည်ဆန်းသတ်မှုကကုလသမဂ္ဂလွန်ခြုံရေးကောင်စီစုံဖြတ်ချက်ကိုချိုးဖောက်ရာရောက်နေတာပါ။